ရန်ကုန်တိုင်းဒေသကြီးတွင်းမှာပေါ့လေအကောင့်တွေမဖော်ဘဲနဲ့မိယာတွေပေါ့လေအဲ့ဒီမိယာတွေကိုပြန်လဲပြီးတော့တင်းစီပြီးပေးဖို့အတွက်ကိုဒီလွတ်တော်ထဲမှာဥလာတွေတင်ပြခဲ့တာရှိပါတယ်အဲ့ဒါအဲ့ဒီအခြေအနေလေးရှင်းပြပြပါလားဘလို့ကြောင့်ပါလဲဗျ
ရန်ကုန်တိုင်းဒေသကြီးတွင်းမှာရှိတဲ့အဆောက်အအုံတွေပေါ့နော်မြေခွက်တွေကိုဒီစီးပွားရေးလုပ်ငန်းရှင်တွေကဒီအရေးကာလတွေတော့ကနေပြီးတော့ဒီလမ်းမျိုးတို့နဲ့တို့ဟိုရယူပိုက်ဆိုင်ထားကြတာရှိတယ်ပေါ့အစိုးရပေးတဲ့ဆိုကြတဲ့ကလုပ်ငန်းတွေလုပ်ကြရင်အကောင့်ထဲပေါ်ဖို့လုပ်ငန်းတွေကိုဘယ်လိုကာလပဲဘယ်နှလားမှစပြီးအကောင့်ထဲပေါ်ဖို့ဆိုတဲ့စာချုပ်စာတမ်းတွေတရားဝင်ချုပ်ဆိုပြီးတော့ပေးထားခဲ့တာမျိုးတွေရှိတယ်တချို့နေရာတွေမှာတော့တချို့ပြည်တွေတို့လုပ်ငန်းရှင်တွေကတော့ဒီတို့ရဲ့လုပ်ငန်းတွေကိုအကောင့်ထဲပေါ်သွားကြပြီအခုကတချို့မြေတွေအဆောက်အုံတွေကယူထားတယ်ဒီကနေ့ဒီချိန်ကာလအထိဘာမှလည်းလှုပ်ထားခြင်းမရှိဘူးအကောင့်တွေလည်းပေါ်လည်းမထားဘူးဒီတိုင်းမိထားခဲ့ကြတယ်အဲ့ဒီမြေတွေအဆောက်အုံတွေကယူခဲ့တော့ကလည်းကြောရင်တော့ဈေးတော့တက်တက်တာတာနဲ့တော်တော်ရှော့ရှော့ပေါ်ပေါ်နဲ့ယူထားကြတယ်လုပ်ငန်းလည်းအကောင့်တွေမပေါ်တဲ့ကြောင့်လုပ်ငန်းမလုပ်တဲ့အတွက်ကြောင့်ကျွန်တော်တို့ရှိပါကနိုင်ငံတော်ရဲ့ဝင်ငွေကုန်နေအခွန်တွေပေါ့နော်အခွန်ရရကလည်းဆုံးရှုံးတယ်လုပ်ငန်းကွင်ထဲမှာလုပ်ကင်ကြရမယ်နိုင်ငံသူနိုင်ငံသားတွေရတယ်လုပ်ငန်းမပေါ်ပေါက်တော့အလုပ်တွေမလုပ်ကြရဘဲနဲ့အခွင့်အလမ်းတွေဆုံးရှုံးနေတယ်။အဲဒီလိုလှုပ်ထားတဲ့မြေတွေကိုတိုင်ရောင်တိုင်းဒေသကြီးစွာနေပြီးတော့သူတို့နဲ့ချုပ်ဆိုးထားတဲ့စာချုပ်စာချုပ်တွေစာတန်းတွေကိုပြန်ကြည့်မယ်။အဲဒီစာချုပ်စာတန်းတွေနဲ့မကိုက်ညီဘူးဆိုလို့ရှိရင်ရောင်တိုင်းဒေသကြီးစွာနေပြီးတော့ပြန်လဲသိမ်းဆည်းဖို့ဆိုတဲ့အဆိုးကျွန်တော်တင်တာပါ
။ရောင်တိုင်းဒေသကြီးအတွင်းမှာပေါ့စီမံကိန်းအကောင့်တွေမပေါ်ထားသေးတဲ့နေရာတွေအနောက်အဆောက်အဦးမဆောက်သေးတဲ့နေရာတွေပေါ့လေ။ဟိုပမာဏအပြင်ဘလောက်လောက်များရှိမယ်လို့ပြောနိုင်မလဲဗျ။
ကမန်းနေတဲ့ပြောမယ်ဆိုရင်လေအနည်းဆုံးတစ်မြို့နယ်မှာ200လောက်ပဲထောက်ပဲဆိုတော့မှကျွန်တော်တို့ရန်ကုန်တိုင်းမှာ45မြို့တက်ဆိုအရေးအတွက်90လောက်ထွက်မယ်စမှုဆောင်မြေဆိုအများကြီးရှိပါတယ်လုံပဲနဲ့လွတ်နေတဲ့ကြီးတွေလေ
ဒီမြေကွက်တွေကအရင်အစိုးရလက်ထက်တုန်းကလည်းဒါစီးပွားရေးလုပ်ငန်းရှင်တွေကဟိုဈေးပေါ်ပေါ်နဲ့သူတို့တွေရယူထားတယ်လို့လည
်းဟုတ်ကဲ့ပါ
အဲ့တော့ဒီဘက်အစိုးရလက်ထက်ကြတော့ပြန်ပြီးတော့ညှိနှိုင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်ရောသူတို့ပဲဗျာဟိုဖိအားတွေပေးပြီးတော့လုပ်ငန်းတွေပြန်ပြီးအကောင့်တွေပေါ်ခိုင်းမှာတို့ပါတို့အဲ့လိုမျိုးတွေဆိုလို့ရှိရင်ရောဖြစ်နိုင်ဘူးလ
ားအဓိကကျွန်တော်ရည်ရွယ်ချက်ကဒီမြေတွေလွတ်နေမယ်အဆောက်အဦဒီတိုင်းလွတ်နေမယ်အစအဲ့ဒီနေရာမှာလုပ်ငန်းတွေပေါ်ပေါက်လာမယ်ဆိုရင်နိုင်ငံတော်အတွက်အခွန်အခတွေရမယ်ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေသူများနိုင်ငံတွေမှာသွားပြီးအလုပ်လုပ်ကြမလို့ပဲတဲ့ကျွန်တော်တို့နိုင်ငံတွေမှာပြန်အလုပ်ကန်ခွင့်လမ်းတွေရမယ်
ကျွန်တော်တို့နိုင်ငံကလည်းဒါစီးပွားရေးအခြေအနေအရဆိုလို့ရှိရင်စီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့ရဲ့စီးပွားရေးအခက်အခဲကြောင့်ဒီစီမံကိန်းတွေကိုဆက်လိုက်ပြီးတော့အကောင့်တွေမဖော်နိုင်ဘူးမဖော်နိုင်သေးတဲ့အခြေအနေလို့ရောပြောလို့မရနိုင်ဘူးလား
ဒီမြေတွေကိုယူထားကြတယ်တကယ်တည်းအလုံးမလုံးဘူးအစစ်စစ်ရောင်းစားသွားကြတဲ့လူတွေရှိတယ်အချိုးမြတ်တွေယူရတယ်မြေတွေကဒီတိုင်းကျန်နေတယ်ကြောက်ရအောင်တော့မြေတွေကိုယူထားပြီးဥထားတယ်ဈေးကောင်းရဘူးမြေသေးတွေကလည်းအဆက်မတန်တက်လာကြတယ်တက်လာတဲ့အခါကျတော့ဒါကလည်းစိုးရိမ်စရာအခြေအနေဖြစ်လာတယ်အဲနောက်တစ်ခုကလည်းကျွန်တော်တို့နိုင်ငံကိုပြည်ပကထုတ်လုပ်ငန်းရှင်တွေဆိုတဲ့လာပြီးလုပ်ချင်ကြတယ်ကျွန်တော်တို့ရှိပါကလက်တလောမှာနေရာမရှိဘဲနဲ့နေရာတွေကပိတ်ဆို့မှုတွေဖြစ်တဲ့အခါကျတော့နိုင်ငံသားရည်ရည်တွန့်တမ်းမှုတွေကလည်းကျွန်တော်တို့ရှိပါဝေမလာနိုင်မဲနဲ့တော်တော်တဲပါနေတာတွေဖြစ်တယ်တကယ်တော့အဲ့ဒါတွေပွင့်လင်းသွားတယ်အလုပ်လုပ်ဆရာနေရာမြေတွေရှိလာတဲ့အဆောက်အဦရှိလာတဲ့ဆိုလို့ရှိရင်ရည်ရည်တွန့်တမ်းမှုတွေလည်းအများကြီးကျွန်တော်တို့ရှိကိုတစ်ချိန်တုန်းဝင်လာနိုင
်အဲ့ဒီအဆိုကိုဥလာတီတင်ခဲ့တော့ဟိုဘလို့များဆက်ပြီးတော့လွတ်တော်ကဆုံးမြတ်ခဲ့တာမျိုးရှိသေးလဲဗျ။ဟ
ုတ်ကျွန်တော်ကတော့ဒီနေ့အဆိုကိုစတင်တာပေါ့။တဆက်ရံဝင်ကြီးကလည်းလွတ်တော်မှာဆွေးနွေးဖို့ဆိုပြီးသူသဘောတူပါတယ်လို့ပြောတယ်။ဒီဆိုနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်လွတ်တော်ကိုယ်စားလှယ်ကြီးသူစည်ရဲပေးထားကြပြီပေါ့လွတ်တော်မှာ။7ရက်နေ့ပါကျွန်တော်တို့ဒီအဆိုကိုဆွေးနွေးမယ်။ဟုတ်ကျွန်တော်ဘက်ကတော့ဒီအဆိုကိုအတည်ပြုနိုင်ဖို့ပဲကျွန်တော်စူးစမ်းမှာပေါ့လေ
။ဥလာတီခုလိုဖြေကြပေးတာကျေးဇူးပါဗျာ
။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်။